ပြည်ထောင်စုအစိုးရအပါဝင်သက်ဆိုင်ရာတိုင်းနယ်ပြည်နယ်အစိုးရတစ်တွေဟာဒီကနေ့မှစပြီးအုပ်ချုပ်ရေးတာဝန်အရရကိုစတင်ယူနေပြီဖြစ်ပါတယ်။တချို့ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်တွေမှာအလွဲအပြောင်းတွေကိုစနစ်ကျမှုရှိခဲ့ပေမဲ့တချို့ဒေသတွေမှာတော့ပြီးခဲ့တဲ့အစိုးရကတည်တည်ချာချာရှင်းရှင်းလင်းလင်းလွဲပြောင်းတာတွေလုပ်ခဲ့ခြင်းမရှိဘူးလို့သိရပါတယ်။ဒီအကြောင်းပြည်စုံကိုတော့ဆက်သွယ်မြင်းမြန်းထားတဲ့ကိုရင်နိုင်ကတင်ပြထားပါတယ်ရှင်။
သမရသည့်ဦးထင်ကျော်ဦးဆောင်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဒီကနေ့မှအစိုးရသက်တာဝန်တွေကိုတရားဝင်စတင်လိုက်တဲ့အချိန်မှာပဲပြည်내နဲ့တိုင်းဒေသကြီးအစိုးရအဖွဲ့တွေရဲ့ဝန်ကြီးချုပ်တွေလည်းဒီကနေ့မှကျန်းသက်စွာကြိမ်ဆိုပြီးတော့အစိုးရတာဝန်တွေကိုစတင်လာကြပါတယ်။သခိုင်းတိုင်းဒေသကြီးအစိုးရရဲ့ဝန်ကြီးချုပ်အသစ်ဖြစ်တဲ့ဒေါက်တာမြင့်နိုင်ကဝန်ကြီးချုပ်အဖြစ်နဲ့ဒီကနေ့ကျန်းသက်စွာကြိမ်ဆိုခဲ့တယ်လို့ VOA ကိုပြောပါတယ်
။ဒီနေ့ဒီစားကြိမ်ဆိုရလေဒီကိစ္စကတော့မှာဘာလို့ပြောရလဲဒီကနေ့ကလည်းကျွန်တော်မှဒီဝင်းကြီးကိုသွားပြီးတော့အတိတ်ကဝင်းကြီးကိုသွားတယ်ဒီတိုင်းမှာဝန်ထမ်းတွေမိတ်ဆက်စကားပြောတယ်ဒီကြောင့်လည်းအားတော့ဘယ်လိုပြောမလဲတော်တော်သူတို့လည်းသွားမိတ်ဆက်ရင်းနဲ့ဒီလောကကြီးနည်းနည်းချင်းစကားပြောရဆိုချလာတော့ကိုကြီးကပြောတဲ့တဲ့စံပစ္စည်းရပြီလားလည်းလည်းဝင်းကြီးပြောတာလမ်းတိုင်းပြီးတော့ရှေ့ပါတယ်မှာတော့ချင်းပ
ါသူအနေနဲ့တန်ရှင်းတဲ့အစိုးရတရားဖြစ်ပေါ်လာဖို့အတွက်ကိုဦးစားပေးလှုပ်ဆောင်သွားမှာဖြစ်တယ်လို့ဒေါက်တာမြင့်နိုင်ကပြောပါတယ်။ဒါပြင်ပါတီရဲ့မူဝါဒအတိုင်းအမျိုးသားပြန်လည်ရင်ကြားစီရင်မှုကိုကန့်ဆွဲပြီးတော့အားလုံးပါဝင်နိုင်အောင်လှုပ်ဆောင်သွားမယ်လို့လည်းပြောပါတယ်။သခိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ဝင်အရေးအတွက်ကိုအရင်ထက်ရှင်းချသွားဖို့စီစဉ်ထားပြီးတော့တိုင်းဒေသကြီးအစိုးရအဖွဲ့ဝင်စီရင်ကတော့ရှေ့သတင်းပတ်မှာထွက်ပေါ်လာဖို့ရှိပြီးတခြားနိုင်ငံရေးပါတီတွေကပုံကိုယ်တွေပါမပါဆိုတာကိုတော့အခုချိန်မှပြောနိုင်သေးဘူးလို့ဆိုပါတယ်။ဒါပြင်ရခိုင်ပြည်နယ်ဘက်မှာလည်းပြည်နယ်ဝန်ကြီးချုပ်ဦးညီပူဒီကနေ့ကျန်းသက်စွာကျင်းဆိုခဲ့တယ်လို့တောင်ကိုမြုံနယ်ပြည်နယ်လွတ်တော်အမတ်ဦးမေအောင်ကပြောပါတယ
်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးညီပုကိုသုံးစီရဲနေရကျွန်တော်တို့ပြည်နယ်လွတ်တော်ဟာအလုံးကအတူကြီးလိုက်တယ်တဘုံတူကြီးတော့အတူကြီးလိုက်တယ်အဲ့တော့ဝင်းကြီးချုပ်ဖြစ်သွားတာပေါ့ဗျာသုံးစီရဲနေရဒီနေ့ဆိုရင်တော့ဒါဥပဒေနဲ့အမီးဟုတ်ကြပါမယ်ဆိုတော့တန်းကျင်သွားတန်းကျင်တာပေါ့ဗျာအဲ့ဒါပြည်နယ်လွတ်တော်ရဲ့ဒီနေ့စတင်တဲ့အစည်းအဝေးမှာ
ရခိုင်ပြည်နယ်မှာအရင်အစိုးရဘက်ကပြည်နယ်ဝန်ကြီးချုပ်ဖြစ်တဲ့ခိတတာဝန်ယူခဲ့တဲ့ဦးမြအောင်ကတာဝန်တွေကိုစနစ်ကျလွှဲပြောင်းပေးခဲ့တယ်လို့သူကပြောပါတယ်။ဒါမဲ့လည်းသခိုင်းတိုင်းအပါဝင်ပြည်နယ်တိုင်းဒေသကြီးတချို့မှာတော့တာဝန်အလွှဲပြောင်းတွေကိုအရင်အစိုးရကတည်တည်ချာချာရှင်းရှင်းလင်းလင်းလွှဲပြောင်းတာတွေမရှိခဲ့ပါဘူး။အစိုးရတာဝန်တွေကိုစနစ်ကျလွှဲပြောင်းခြင်းမရှိတာနဲ့ပတ်သက်ပြီးတော့မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်တောက်တာဇော်မြင့်မောင်က VOA ကိုအခုလိုပြောပါတယ်
။၁၉ရက်နေ့နေကင်းပိုင်းလောက်မှာ30ရက်နေ့လွှဲပြောင်းပါမယ်ဆိုပြီးတော့တို့မြန်ကြရင်မရှိဘူးသူဖုံးဝင်လာတယ်ပေါ့နော်ဟုတ်ပြီအဲ့လိုဆိုလို့ရှိရင်လည်းကျွန်တော်တွေ့မယ်ပေါ့ကျွန်တော်ပြင်းစင်တာဒါပေမဲ့တော်တော်မှကျွန်တော်ဆက်ပြီးအလုံးလုံးနေတယ်ညနေ၄နာရီကျတော့ပါသတင်းပြောင်းဝင်လာလိုက်ဆိုတော့သမရယုံကဘာညွန်တဲတဲမှမရှိတဲ့အတွက်မလွှဲတော့ပါဘူးပေါ့ဒီတိုင်းပဲထားသွားမယ်ဆိုရဲသဘောမျိုးပြောတာပေါ့နော်အလွှဲပြောင်းနေပါလိမ့်မရှိဘူးဆိုလို့ရှိရင်30ရက်နေ့သမရအကြီးကျန်းတင်အောင်ကျွန်တော်တက်မယ်ညစာစားဝတ်တက်မယ်ပေါ့နော်အဲ့တော့ကျွန်တော်ညကျွန်တော်ညစာစားဝတ်ဖတ်တက်ပါတယ်30ရက်ပြန်လာလိုက်တဲ့အခါကျတော့တိုင်းသူဥချိုရမူကသူလာပြီးတော့ဆင်းရဲနဲ့ဒါဆွဲပြီးသားဖြစ်သွားတယ်ဆိုတော့သဘောပါပဲတူလာပြီးတွေ့တာเนาะသူစီယုံကိုလာခိုင်လို့ရပါပြီဆိုပြီးတော့ကျွန်တော်တို့ပြောတယ်30ပြည့်နှစ်မှာကျွန်တော်တန်းတင်ပြီးလေစိတ်မှာဒီနေ့ကျွန်တော်အဲ့ဒါစပြီးတော့ယုံပြန်ခိုင်တော့တာပေါ့เนา
ะဒါဆိုရင်ဆရာအနေနဲ့အရင်အစိုးရအဖွဲ့ကဝန်ကြီးချုပ်နဲ့လူချင်းတွေ့ပြီးတော့တာဝန်တွေလွှဲပြောင်းတာမျိုးမလုပ်လိုက်ရဘူးပေါ့
တကူမှမဖြစ်ခဲ့ပါဘူးကြာလက်ဆွဲလည်းမလုပ်ဆက်လိုက်ရပါဘူးကျွန်တော်ကိုယ်တိုင်လည်းသူ့တခါမှမတွေ့ဘူးပေါ့သူလည်းကျွန်တော်တခါမှတွေ့ဘူးလိုက်မှာမဟုတ်ဘူး
အခုလိုအစိုးရတာဝန်တွေကိုစနစ်ကျလွှဲပြောင်းခြင်းမရှိတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရေးလေးလာသုံးသက်သူဒေါက်တာရံမျိုးသိန်းကတော့အခုလိုဝေဖန်လိုက်ပါတယ်
။အဲကျွန်တော်မြင်တာတော့တကယ်တမ်းဟိုဒီမိုကရေစီစနစ်မှာအစိုးရအဲဒီတော့မှာအစိုးရဟောင်းနေလေအစိုးရတိတ်ကိုစနစ်ကျသိရင်စကားရအောင်တကွာပေါ့လေလူကိုယ်တိုင်းမကြောက်ပြဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်။အဲဒီလိုလွှဲပြောင်းပေးတာမျိုးမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်များအားဖြင့်အစိုးရတိတ်အနေနဲ့ကိုဆေးစရာတွေတော့အထောက်အထားတွေတွေ့ရှိချက်တွေကိုစနစ်တကျပြန်လည်သုံးသပ်ပြီးလာဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်။အနောက်တစ်ချက်တွေ့တာတော့ဗာလဲဆိုတော့အခုတက်တလောပေါ့လေအပြင်မှာအဖြစ်ရှိနေဆိုလို့ရှိရင်အစိုးရဟောင်းတဲ့အစိုးရတဲ့အာဏာအလွှဲကြောင်းဟာအစင်ပြေပြေချောချောမုန်းမွေ့ရှိနေတယ်လို့အပြင်မှာအဖြစ်သဘောရပြီမဲ့လို့တကယ်အမြင့်တာသဘောအဖွင့်သဘောမှလို့အစိုးရတဲ့အစိုးရဟောင်းအလွှဲကြောင်းမှာအစိုးရဟောင်းနေတဲ့စေတနာမှမှန်တာတွေနောက်ပြီးတော့ဟိုကြက်တလို့ထုတ်ထည့်သွားတဲ့အနေအထားမျိုးတွေနောက်ဆုံးကြက်ဆွဲကြောင်းမရှိတာတွေလည်းသိရပါရဲ့။ဒီမှာနောက်ဆုံးဒီနေ့နဲ့နှစ်နာရီပြီပေါ့လေ။အစိုးရအစ်စ်မှာတာဝန်ယူနေပြည်တော်စုဝင်ကြီးတွေနေဖို့နေအိမ်တွေဟာအစင်စစ်မဖြစ်သေးတဲ့အတွက်ကြောင့်မလို့ ဟိုပြောရှိပြီးနေထိုင်နိုင်တဲ့အနေအထားမျိုးမရှိအောင်တွေးရဒီနေ့ကအတိတ်အရေးကြီးတယ်လို့ပြောလို့မရဘူးလေအဲ့တခါဆက်ကြည့်မယ်ဆိုရင်တော့ဒါစေတနာမှန်တာကိုကြံ့နေတယ်လို့တော့ရှင်းပြသုံးပြလို့ရပါတယ်
အခုဧပြီလ၁ရက်နေ့ကစပြီးပြည်내နဲ့တိုင်းဒေသကြီးအစိုးရအဖွဲ့အစည်းအားလုံးစတင်အသက်ဝင်ပြီးဆိုပေမဲ့လည်းလက်တွေ့အုပ်ချုပ်ရေးဘိုင်းကတော့ဝန်ကြီးချုပ်တွေကပဲကိုယ်တိုင်လှုပ်ဆောင်နေရဆဲရှိပါတယ်အတော်များများဒေသတွေမှာတော့ဝန်ကြီးအဖွဲ့တွေကိုအခုချိန်ထိဖွဲ့စည်းနိုင်ခြင်းမရှိသေးပါဘူးခင်ဗျာ